အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာနဲ့ပတ်သက်ပြီး RFA ကအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးဌာနကိုဆက်သွယ်မေးမြန်းရမှာအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးဌာနအာရှပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူးမစ္စယူရီတမ်နန်ကဝန်ကြီးနှုတ်တွေ့ဆုံအပြီးမှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါကြောင်းသတင်းစာရှင်းလင်းပွဲမှာအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရဲ့ပြောကြားချက်တွေနဲ့ပတ်သက်ပြီးသူ့အနေနဲ့ဘာမှဖြစ်ဆွတ်ပြီးမပြောဆိုနိုင်ကြောင်းဒါပေမဲ့အင်ဒိုနီးရှားမြန်မာပူးတွဲကော်မရှင်ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးပြောနိုင်တဲ့အကြောင်းအင်ဒိုနီးရှားနဲ့မြန်မာနိုင်ငံဟာလူမှုရေးစီးပွားရေးလုံခြုံရေးနဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်မှုတွေဇက်တိုက်ပြုလုပ်နေပါကြောင်းပြောပြပါတယ်
The Indonesian military is a reform military establishment. Perhaps we can share experience to our counterparts from Myanmar.
Indonesia စစ်တပ်ဟာပြုပြင်ပြောင်းလဲထားတဲ့စစ်တပ်ဖြစ်ပါကြောင်းမြန်မာစစ်အရာရှိတွေနဲ့အ ਨੇ စုံအတွေ့အကြုံတွေဖလှယ်နိုင်မှာဖြစ်တယ်လို့ပြောဆိုသွားပါတယ်။ Indonesia နိုင်ငံကအခုလိုမြန်မာနိုင်ငံအတွက်ဆောင်ရွက်ပေးနေတာတွေနဲ့ပတ်သက်ပြီးဒီဆောင်ရွက်ချက်တွေဟာမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်လုံလောက်တဲ့ဆောင်ရွက်ချက်များမဟုတ်ဘူးလို့တုံ့တက်သူတွေကမြင်ပါတယ်မြန်မာနိုင်ငံပြည်ထနာဟာနိုင်ငံရေးပြည်ထနာဖြစ်တာကြောင့်အင်ဒိုနီးရှားနိုင်ငံအနေနဲ့တိကျတဲ့မူနဲ့ဆောင်ရွက်ဖို့လိုတယ်လို့ပြောဆိုပါတယ်အင်ဒိုနီးရှားလွှတ်တော်ကမြန်မာနိုင်ငံအရေးဆောင်ရွက်နေတဲ့အဖွဲ့ရဲ့ဥက္ကဋ္ဌလွှတ်တော်အမတ်မစ္စဂျိုကိုစုစုလိုကတော့မြန်မာအစိုးရရဲ့ဂရုတွေကိုမိမိအနေနဲ့မယုံဘူးလို့အခုလိုပြောပါတယ
် I don't believe that the junta will commit to what he said.So I hope that the government
စီဆူရဟာပြောတဲ့အတိုင်းဆောင်ရွက်လိမ့်မယ်လို့သူ့အနေနဲ့မယုံကြည်ကြောင်းအလားတူပဲအင်ဒိုနီးရှားအစိုးရကလည်းယုံလိမ့်မယ်လို့မထင်ပါဘူးလို့ပြောပါတယ်။တစ်ဆက်တည်းပဲမစ္စဆူစီလိုကမြန်မာနိုင်ငံကဖြစ်စဉ်တွေကိုမျက်ချီမပြတ်စောင့်ကြည့်နေပါကြောင်းတုံ့တက်ရမယ်ဆိုရင်တော့မြန်မာနိုင်ငံကဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေမှာ
without inclusion of the Aung San Suu Kyi and NLD it is very impossible to
ဒေါ်ဆန်းစုကြည်နဲ့တကွာ NLD ပါတီပါဝင်မဲ့ပုံမပေါ်ကြောင်းဒါဟာဖြစ်တဲ့လမ်းကြောင်းကနေတွေ့ပြနေတယ်လို့မိမိမြင်ကြောင်းဒီအတိုင်းသာဖြစ်လာမယ်ဆိုရင်တော့မြန်မာနိုင်ငံကဒီမိုကရေစီရေးဆောင်ရွက်ချက်တွေကိုမိမိတို့ကလက်ခံမှာမဟုတ်တယ်လို့ဘယ်သူကမှလည်းလက်ခံမှာမဟုတ်ဘူးလို့ပြောဆိုပါတယ်ဆက်လက်ပြီး RFA ကအင်ဒိုနီးရှားလွှတ်တော်အနေနဲ့မြန်မာနိုင်ငံရေးအင်းနဲ့အားနဲ့ဘာရီများဆက်လက်ဆောင်ရွက်ဖို့ရှိပါသလဲလို့မေးတဲ့မေးခွန်းကိုတော့
Pass the resolution in the parliament on the Burmese resolution which is another thing
ဒီကလေအပတ်ကပဲမြန်မာနိုင်ငံကလူအခွင့်အရေးကိစ္စနဲ့ဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေအတွက်မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ကိုလွှတ်တော်မှာချက်မှတ်နိုင်ပြီဖြစ်ကြောင်းဒီဆုံးဖြတ်ချက်အတွက်ကန့်ကွက်သူမရှိဆုံးဖြတ်နိုင်ခြင်းဖြစ်တယ်လို့ဆိုပါတယ်ဒီဆုံးဖြတ်ချက်ကိုမကြခင်သမ္မတကအတည်ပြုပေးမှာဖြစ်ကြောင်းဒီဆုံးဖြတ်ချက်အရာအင်ဒိုနီးရှားလွှတ်တော်အနေနဲ့အစိုးရကိုမြန်မာနိုင်ငံအရေးလမ်းညွှန်နိုင်မှာဖြစ်ပြီးအင်ဒိုနီးရှားအစိုးရအနေနဲ့မြန်မာနိုင်ငံအရေးကိုပိုပြီးပြက်ပြက်သားသားဆောင်ရွက်နိုင်တော့မှာဖြစ်တယ်လို့ RFA ကိုပြောပြသွားပါတယ်ခင်ဗျာ